ဥရောဥုံခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စကိုင်းတိုင်းဗမ္မာဝန်တို့ပင်လယ်ဘူးမြို့နယ်ကနေရာတော်များများမှာတရုတ်ကုမ္ပဏီကိုကျင်းနဲ့ဆက်ဆက်တဲ့တပ်တုတွေရှာဖွေခွင့်ပေးလိုက်တဲ့အကြောင်းဥုံခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
စကိုင်းတိုင်းဒေသကြီးကတာခရိုင်ဩဝင်ဝင်းပူပင်လယ်ဘူးဓမ္မောက်ဒေသမှာကျင်းနေတဲ့ဆက်ဆက်တပ်ထုရှာဖွေဖို့တရုတ်မြန်မာဖက်ဆက်ကော်မတီကိုခွင့်ပေးတဲ့ကိစ္စဟာအတော်လေးလူသိများနေပါတယ်။ရရင်ထွက်လာတဲ့2016မှာစိတ်ဝင်စားမှုနှေးပါပြီပဲ။အတီးပြုတ်လိုက်တဲ့2019နဲ့2020နှစ်တွေမှာအငင်းပွားစရာတွေဖြစ်လာပါတယ်။ဩစတြေးလျအခြေစိုက်တရုတ်ပိုင်Pan Os company နဲ့ပြည်တွင်းကုမ္ပဏီ MERG မြန်မာ Energy Resources Group တို့ဖက်ဆက်လုပ်ထားတဲ့ Wind to Resource company ကိုလုတ်ပိုင်ခွင့်ချပေးတာပါပဲ။ဒီကုမ္ပဏီကိုတရုတ်က90ရာခိုင်နှုန်း MERG က100ရာခိုင်နှုန်းပိုင်ပါတယ်။ရုံးခဲ့တဲ့6လလောက်ကလုတ်ခွင့်ပေးလိုက်တဲ့ Wind to အမှတ်3လုတ်ွက်ဟာအကြီးဆုံးဖြစ်ပြီးဗမ္မာ Wind to နဲ့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများပါဝင်နေပါတယ်။ရှိမာကင်းအကျယ်အဝေးဟာ985စကွေကီလိုမီတာဖြစ်တာမို့မြေဧက2သိန်းမီပါရှိပါတယ်။တဘာဝပတ်ဝန်းကျင်ကာကွယ်ရေး163မျက်နှာအစီရင်ခံစာကိုလွန်ခဲ့တဲ့မေလကဝင်းတူရီဆော့စ်ကုမ္ပဏီကထုတ်ပြန်ထားပါတယ်။ကပ်ပတ်တူရှာဖွေတဲ့စည်းစားလေ့လာမှုမှာအန္တရာယ်မရှိကြောင်းဖော်ပြတဲ့အစီရင်ခံစာပါပဲ
။စူးစမ်းရှာဖွေရေးမှာအဓိကကျတဲ့လွန်တွင်းတူဖောက်ရေးစခန်းကိုဗမာမြို့နယ်မန်စီကျေးရွာမှာတည်ဆောက်ထားပါတယ်။ဘူမိဗေဒဆိုင်ရာလုပ်ငန်းတွေကိုတဆင့်ပြီးတဆင့်နှင်းနဲ့ချီပြီးလုပ်ရမှာမို့လေ့လာရေးကာလအမျိုးမျိုးရှိနိုင်ပေမဲ့ရေဘူးရအားဖြင့်10နှစ်ကနေ15နှစ်ထိကြာနိုင်တာကိုလေ့လာတွေ့ရှိရပါတယ်။လွန်ခဲ့တဲ့နှစ်စက်တင်ဘာမှာလွန်တွင်းတူအေရိယာ3နေရာကိုစောင့်ကြည့်စစ်ဆေးပြီးဓာတ်သတ္တုနမူနာအားလုံးဟောင်ကောင်ဓာတ်ခွဲခန်းကိုပို့လိုက်တယ်လို့ဆိုပါတယ်။နမူနာယူတဲ့နေရာအားလုံးမှာတန်တက်မြင့်မားနေတာတွေ့ရပါတယ်။ဒီဝမျိုးစုံမျိုးကွဲစင်းကိုလည်းကောက်ယူနိုင်တယ်လို့ဆိုပါတယ်။စီမံကိန်းဧရိယာအတွင်းတစ်ပင်မျိုးစိတ်16မျိုးတွေ့ရပါတယ်။တရိတ်ဆန်မျိုးစိတ်စင်းကိုလည်းပြည့်စုံနိုင်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။တယန်ဇာတရှာဖွေထုတ်ယူမှုမှာသဘာဝပတ်ဝန်းကျင်အနည်းနဲ့အများပျက်စီးတတ်ပါတယ
်။ဝိသုစီမံကိန်းဧရိယာဟာကျယ်ဝင့်တာကြောင့်ဖြတ်တင်းတော်ရိုင်းတရိတ်ဆန်ဘေးမဲ့တွန်းနဲ့73မိုင်လောက်ပဲကွာဝေးပါတယ်။မဟာပြိုင်ဘေးမဲ့တွန်းနဲ့ကတော့မိုင်90ကျော်လောက်ကွာဝေးပါတယ်။စီမံကိန်းအကောင့်တွေဖော်တာကိုသဘာဝပတ်ဝန်းကျင်ထိခိုက်မှုရှိမရှိသုံးလတကြိမ်စစ်ဆေးမယ်လို့ဆိုပါတယ်။ဒေတာကန်တွေရဲ့မကျေနပ်မှုနဲ့နှိမ့်နာမှုတွေကိုတိုက်ရှာဖို့အတွက် Wind to Resource Company ကရှောက်လာပုံစံတွေထုတ်ပေးထားတယ်လို့လည်းဆိုပါတယ်။ထိခိုက်နှိမ့်နာသူတွေသဘောတူတဲ့အထိကုမ္ပဏီကဖြေရှင်းမယ်လို့ဖော်ပြပါတယ်။ဘေးအန္တရာယ်ကင်းရှင်းရေးမတော်တဆထိခိုက်မှုကာကွယ်ရေးနဲ့ကျမရဲ့အတွက်ဝင်းတူရီဆော့စ်ကုမ္ပဏီကသင်တန်းတွေပေးမယ်လို့ဆိုပါတယ
်။ဒါပေမဲ့ဝင်းတူရီဆော့စ်ကုမ္ပဏီကိုမြေဧက2သိန်းနီးပါးမှာတပ်တုရှာဖွေခွင့်ပေးထားတာကဒေသခံရှမ်းပြည်တိုင်းသားတွေရဲ့စားဝတ်နေရေးကိုထိခိုက်စေတယ်လို့ရှမ်းတိုင်းသားလုပ်ငန်းရှင်များအသင်းကကြေညာတာကိုဇွန်လ10ရက်ထုတ် 11 သတင်းမှာဖော်ပြပါတယ်။ဒေသခံပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်မွေးဝမ်းကြောင်းထိခိုက်မှုရောဂျီကိစ္စပြန်လည်နေရာခြားရာဤကိစ္စစတာတွေကိုစိုးရိမ်နေကြပါလေ။ဝင်းတိုရီဆော့စ်ကုမ္ပဏီကစမ်းသပ်တိုင်းတာပြီးပြင်းပြောင်းနိုင်စွာလေးလာနေတဲ့ဒေသမှာတနိုင်တပိုင်ရွှေတူးပေါ်တဲ့နေရာအများပြားပေါဝင်နေတယ်လို့ဇွန်လထုတ်မုံရွာကစက်မှာဖော်ပြပါလေ။စကိုင်းတိုင်းမှာမူရစ်စီဝါအများဆုံးဖမ်းဆီးရမိတဲ့ဒေသလည်းဖြစ်ပါလေ။ဒါပေမဲ့ဒါဝန်နိုင်ငံမှာဒီစီမံကိန်းမျိုးကြောင့်ဒေသခံတွေအလုအကံရတာလည်းရှိကြောင်းပင်လယ်ဘူးအမတ်ဦးသိန်းနိုင်ပြောတာကိုမွန်ရကစက်မှာဖော်ပြပါတယ
်။ဝင်းတုံမျိုးနယ်ကိုရွှေထွက်တဲ့ဒေသအဖြစ်လူသိများပေမဲ့ဝင်းတုံရီဆော့စ်ကုမ္ပဏီစီမံချက်ကိုတော့ကျင်းနီနဲ့ဆက်ဆက်တပ်ထုရှာဖွေရေးလို့သာအမည်ပေးထားပါလေ။ရွှေကိုချဲ့လှက်ထားပါလေ။ဝင်းတုံရီဆော့စ်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင်ပင်အော့စ်ကုမ္ပဏီဟာလာအိုနိုင်ငံမှာလည်းအလားတူစီမံကိန်းအကောင့်ထည့်ပေါ်နေပါလေ။ဒါပေမဲ့ကျင်းနဲ့ရွှေထုတ်လို့ရေးလုပ်ငန်းလို့အတိအလင်းကြေညာထားပါတယ်။လာအိုကဖူခါစီမံချက်ကိုပင်အော့စ်က90ရာခိုင်နှုန်းလာအိုက100ရာခိုင်နှုန်းပိုင်ပါတယ်။2019ကကြေတန်ခြင်း14000ကျော်ရွှေအောင်စ11000ကျော်နဲ့ငွေအောင်စ94000ကျော်ထုတ်လုပ်နိုင်ပါတယ်။ဝင်းတိုစီမံကိန်းနဲ့ပတ်သက်ပြီးဒေတာကန်တွေဇနိုးစနောက်ဖြစ်နေတာကိုပြေပြောက်စီဖို့အတွက် စကိုင်းတိုင်းလွတ်တော်အမအချို့ကိုလာအိုနိုင်ငံကိုခေါ်ယူပြီးပင်အော့စ်ကုမ္ပဏီရဲ့တပ်ထုလုပ်ငန်းစီမံကိန်းကို2008ကပြတ်တာပါလေ။လာအိုနိုင်ငံလေ့လာချက်အရအစိုးရကအသေးချာကြက်မှတ်နိုင်ရင်ဒေသခံလူလူအကျိုးခံစားနိုင်တယ်လို့လွတ်တော်အမဥတ္တန်ကိုင်းကဆိုပါတယ်။ဒေသခံတွေတနိုင်တစ်ပိုင်းရွှေရှားဖွေတာကိုပြစ်ပြလိုက်ရင်တော့ဝိစေလုပ်ငန်းကြီးထွားလာနိုင်တယ်လို့လာအိုလေ့လာရေးခရီးမှာပါဝင်သူအမတ်ဦးဝင်းရွှေကပြောတာကိုငွေရကစက်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။